နိုင်ငံတကာ Republican အဖွဲ့ကမြန်မာနိုင်ငံကကောက်ယူခဲ့တဲ့စစ်တမ်းထုတ်ပြန်ပြီးမြန်မာဒီမိုကရေစီရဲ့လမ်းကြောင်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲကျင်းပပါတယ်။ဒီဆွေးနွေးပွဲမှာနိုင်ငံသားရေးဌာနမြန်မာနိုင်ငံဆိုင်ရာအထက်တန်းအကြံပေး Judith Beth Kefkin, Josh Washington တက္ကသိုလ် Ilio နိုင်ငံတကာကျောင်းကပေါမောက်ခ Dr. Christina Fink နဲ့ American အခြေစိုက် NED National Endowment for Democracy ဆိုတဲ့ဒီမိုကရေစီထူငါရေးအဖွဲ့ကအရှရေးရအစီအစဉ်အထက်တန်းရရှိဂျွန်နော့ပ်စတိုကငါမနစ်စီဆွေးနွေးကြပါတယ်ဒီဆွေးနွေးပွဲအကြောင်းဒေါက်တာခရစ်စတီနာဖင်ကခြုံငုံပြောပြပါတယ်
presented the results of the survey of 3000 people
လူ3000ကိုကောက်ယူတဲ့စစ်တမ်းရလဒ်တွေကိုတင်ပြတာပါစစ်တမ်းမှာဒီမိုကရေစီနဲ့ပတ်သက်လို့လက်ရှိအစိုးရဘောလူလူရဲ့အမြင်သဘောထားစီးပွားရေးအခြေအနေအာနာဘောဦးစီးစနစ်ရှော့ချရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်စတာရီဘော်လူရုရဲ့အမြင်သဘောထား USDP ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့တချို့ကိစ္စရပ်တွေကိုဘယ်လိုကင်တွယ်နိုင်မယ်ဆိုတဲ့ထင်မြင်ယူဆချက်တွေပါပါတယ်လို့ပြောတာပါစစ်တမ်းမှာအမျိုးသမီးရေးရာတွေမှာ NLD ကပံ့ပိုးနိုင်တာ59ရာခိုင်နှုန်းရှိတယ်လို့ဖြေကြပြီး USDP က19ရာခိုင်နှုန်းပံ့ပိုးတယ်လို့ဖော်ပြပါရယ်ခေါင်းဆောင်မှုပိုင်းအားကောင်းတဲ့နေရာကောင်းမွန်တဲ့မူဝါဒရေးရာရှိတဲ့အပိုင်းတွေမှာ NLD က USDP ထက်သာပြီးအဂတိလိုက်စားမှုတိုက်ဖြတ်နိုင်မဲ့အပိုင်းမှာတော့ NLD က37ရာခိုင်နှုန်းနဲ့ USDP က39ရာခိုင်နှုန်းစစ်တမ်းကောက်ယူရရှိပါရယ် NLD ကပညာရေးတိုးတက်အောင်လုပ်နိုင်မယ်လို့41ရာခိုင်နှုန်းကပြောချိန်မှာ USDP ကို39ရာခိုင်နှုန်းကျမရဲ့ပြုစုစောက်ရှောက်ရေးဘိုင်းမှာတော့ NLD နဲ့ USDP တညီတည်းရှိပြီးတိုင်းသာပြည်ပခချုပ်ငင်းရေးမှာ USDP ကပိုလုံနိုင်မယ်လို့39ရာခိုင်နှုန်းကပြောချိန်မှာ NLD ကပိုလုံနိုင်မယ်လို့ပြောတာက33ရာခိုင်နှုန်းရှိပါတယ်စစ်တမ်းထုတ်ပြန်တဲ့အခါနာမှာဒေါက်တာခရစ်စတီနာဖင်ကသူတင်ပြခဲ့တာတွေကိုလည
်း I spoke about some of the things that are going to happen in the next 18 months.I didn't say whether it's positive or negative, but I talked about the continuing.
လာမယ့်ဆက်ရှိလာအတွင်းဖြစ်လာမယ့်ကိစ္စတွေကိုကျမပြောပါတယ်။ပြူသဘောအပြတ်သဘောကျမမပြောပါဘူး။ကျမပြောတာကခုဆက်လုပ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အကြောင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုထောက်ခံနေကြတာတွေအကြောင်းဒါကိုလွှတ်တော်ကစဉ်းစားသုံးသပ်မယ့်အကြောင်းသကောင်စင်းကောက်ယူတဲ့ရက်လတ်ဟာဂရိတ်ရိုက်ကောင်းရိုက်နိုင်မယ့်အကြောင်းသူရဦးရှိမန်းနဲ့ဒေါအောင်ဆန်းစုကြည်ကလွဲလို့တမရနေရဘသူဝင်ပြိုင်ကောင်းဝင်ပြိုင်မယ်ဆိုတာခုချိန်မှာမသိရသေးတဲ့အကြောင်းဒါပေမဲ့ရှင်ပြိုင်မှုဆုံးဖြတ်တဲ့လူရှိကောင်းရှိမယ်အကြောင်းတွေပြောခဲ့တာပါလို့ဆိုပါတယ်လက်ရှိဖွဲ့စည်းပုံခြေကံဥပဒေအရဒေါအောင်ဆန်းစုကြည်တမရဖြစ်မလာအောင်တားဆီးထားတာတွေရှိပါတယ်သူတမရဖြစ်နိုင်မှုဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်မှုထောက်ခံပါသလားလို့စစ်တမ်းမှာမေးခွန်းထုတ်တဲ့အခါပြင်းစင်မှု64ရာခိုင်နှုန်းကထောက်ခံပြီး27ရာခိုင်နှုန်းကမထောက်ခံပဲ15ရာခိုင်နှုန်းကတော့အပြည့်မပေးပါဘူးမြန်မာလူထုဟာဒီမိုကရေစီလမ်းကြောင်းကိုလိုလားတာထင်ရှားပြီးလက်ရှိအနေအထားကိုအကောင့်ဘက်ကရှုမြင်ကြတယ်လို့လည်းဒေါက်တာခရစ်စတီနာဖင်ကပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာမြေသိမ်းရာသိမ်းမှုတွေကြောင့်ပြဿနာတွေဖြစ်ပွားနေတာလည်းရှိပါတယ်ဒါနဲ့ပတ်သက်လို့
Survey did not ask specifically about land seizures, but there were questions about income and unemployment.
ဒီသင်းရာသိမ်းမှုတွေစစ်တမ်းမှာမပါပါဘူး။ဝင်းမွေအလုံးလက်မဲ့နဲ့ဆင်းရဲမှုအကြောင်းပါပါတယ်။လူအတော်များများကတော့အရင်ကတည်းကစာရင်အခြေအနေပိုကောင်းလာတယ်လို့ပြောပါတယ်။ဒါပေမဲ့စီးပွားရေးကိစ္စကအရေးအကြီးဆုံးလို့ပြောကြပါတယ်။ဆင်းရဲမှုကလည်းပြဿနာဖြစ်ပြီးအစိုးရကဒါကိုတွတ်တက်အောင်မလုပ်နိုင်ဘူးလို့လူတွေကပြောလာကြပါတယ်လို့ပြောသွားတာပါ။အကြမ်းဖက်မှုဖြစ်ပေါ်တာတွေကိုလူတွေဆိုရင်ကြောက်ကြကြတယ်လို့လည်းဒေါက်တာခရစ်စတီနာဖင်ကပြောပါတယ်။သတင်းနဲ့အချက်အလက်သိရှိရတဲ့အပိုင်းမှာတော့ရေဒီယိုကနေသိရသူက35ရာခိုင်နှုန်းမိတ်ဆွေတွေမိသားစုတွေကတစ်ဆင့်သိရသူက20ရာခိုင်နှုန်းရုပ်မြင်သံကြားက23ရာခိုင်နှုန်းသတင်းစာက8ရာခိုင်နှုန်းဂျာနယ်နဲ့ကြေးရွာအကြီးကဲကနေသိရသူက2ရာခိုင်နှုန်းအင်တာနက်ကတရားသူကတရားခိုင်နှုန်းရှိတဲ့အကြောင်းလဲစစ်တမ်းမှာပါရှိပါတယ်ရှင်